နိုဝင်ဘာမှာ၃ရက်သာကျင်းပမယ့်ကြားဖြတ်ရွေးကောက်ပွဲပေါ်လူရုရဲ့အာယုံဆိုင်မှုဟာသက်ဆိုင်ရာဒေသကနိုင်ငံရေးပါတီတွေရဲ့လှုပ်ရှားမှုနဲ့လူရုရဲ့အခြေအနေပေါ်မူတည်ပြီးတော့ကွဲပြားပေမဲ့ပြည်သူအများစုရဲ့နိုင်ငံရေးအပေါ်စိတ်ဝင်စားမှုကတော့လျော့မသွားဘူးလို့လှပောင်တိဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောနဲ့ပြည်သူပါတီဒုတိယကောင်ဆောင်ဦးရဲနိုင်တို့ဦးရဲနိုင်အောင်တို့ကတုံ့တက်ပါတယ်။လူပောင်တိဒီမိုကရက်တစ်ပါတီဟာမြင်းချံမြို့နယ်ကကိုစလဲတူဝင်ရောက်ရှင်ပြိုင်များဖြစ်ပြီးပြည်သူပါတီကတော့မကွေတိုင်းဒေသကြီးမင်းမူးမြို့နယ်ကတတိပုဂ္ဂလကိုစလဲတူကိုဝန်းရံကူညီပေးမှဖြစ်ပါတယ်။ဦးအောင်မိုးစောနဲ့ဦးရဲနိုင်အောင်ကိုကိုသိန်းထိုင်ဦးကရန်ကုန် VOA မြန်မာပိုင်းဌာနရုံးခွဲမှာတွေ့ဆုံမေးမြန်းထားပါတယ
်။ကိုအောင်မိုးစောပဲကျွန်တော်စပြီးတော့မေးရမယ်။ဒီဂျာဘက်ရွေးကောက်ပွဲပေါ်မှာလူတွေရဲ့စိတ်ဝင်စားမှုအားနည်းတယ်။နောက်ပြီးတော့ဒီရွေးကောက်ပွဲနဲ့ပတ်သက်လို့သတင်းချက်လည်းရသင့်တော့မရဘူးဆိုပြီးတော့ဒီပြင်းကနေဝေဖန်တာမျိုးတွေရှိပါတယ်အဲ့တော့တကယ်တမ်းစိတ်ဝင်စားမှုအားနည်းသလားအခုဒီမဲဆယ်စီယုံဘွဲဒီမှာဝင်ပါတဲ့အခါမှာလူလူရဲ့တုံ့ပြန်မှုအခြေအနေလူလူကဒီရွေးကောက်ပြည်သူလူလူကဒီရွေးကောက်ပွဲပေါ်မှာဘယ်လိုသဘောထားရှိတာကိုတွေ့ပါလဲခင်ဗျ
ကျွန်တော်မူလပေါ့နော်ဒီရွေးကောက်ပွဲဝင်မယ်လို့မဆုံးဖြတ်ခင်ဆုံးဖြတ်ပြီးကာစားမှာတော့ကျွန်တော်လည်းကုနာလို့ပဲကျွန်တော်ယူဆရတယ်ဟိုနိုင်ငံရေးအခြေအနေကြီးရလဲဤလဲလဲတော့ဟိုဒီရွေးကောက်ပွဲကိုလည်းလူတွေကစိတ်ဝင်စားမှာမဟုတ်ဘူးပေါ့နော်ကျွန်တော်အဲ့လိုယူဆရတယ်ဒါပေမဲ့လက်တွေ့ကျွန်တော်တို့ဒိုးတူဒိုးပေါ့တကယ်ဟိုကမ်ပိန်းတကယ်လှုပ်ကြည့်တဲ့အခါကျတော့လူတွေရဲ့စိတ်ဝင်စားမှုကတဖြည်းဖြည်းတက်လာတယ်လို့ကျွန်တော်ပြောရမယ်တဖြည်းဖြည်းတက်လာတယ်လို့ယူဆလို့ရတယ်ဆိုတော့အဲ့တော့ကျွန်တော်ဘာလို့သွားပြီးတော့သုံးသပ်မိတယ်လဲဆိုတဲ့အခါကျတော့တစ်တစ်ချက်ကဒီဒေတာတစ်ခုမှာသို့မဟုတ်ဒီတိုင်းပြည်မှာပေါ့လုံနေနိုင်ငံရေးပါတီတွေကနိုင်ငံရေးအလုပ်ကိုဘလောက်ထိလုပ်တယ်လဲမလုပ်ဘူးလဲအဲ့ဒီပေါ်မှာမူတည်ရလို့ထင်တယ်ရွေးကောက်ပွဲကာလကြတဲ့အခါကျတော့အပြိုင်တွေလုပ်ရတာ哦အဲ့တို့ဒီနိုင်ငံရေးပါတီတွေကလှုပ်လှုပ်ရှားရှားအပြိုင်လုပ်လာလေလူလူရဲ့စိတ်ဝင်စားမှုကပိုတက်လာလေပဲဆိုတော့ခုနောက်ပိုင်းနေကျွန်တော်ရွာခြေရွာတွေသွားတဲ့အခါကျတော့ခြေရွာတော်တော်များများဟောပြောပွဲတွေလုပ်ခိုင်းတယ်ကျွန်တော်တို့ကပထမပိုင်းတော့ဒီကိုအခြေအနေရပေါ့နော်ဒီ pamphlet တွေဝေတယ်သူအိမ်မှာစကားပြောဖို့လုပ်တယ်ဒါပေမဲ့ရောက်တိုင်းရောက်တိုင်းမှာရွာတော်တော်များများကဟောပြောပွဲတွေလုပ်ပေးပါသူတောင်းဆိုတယ်ပေါ့နော်ဟိုတကယ်ကျွန်တော်တို့ထဲထဲဝင်အလုပ်လုပ်တဲ့အခါမှာကျွန်တော်တို့လုပ်ရင်လုပ်သလောက်လူတွေကဟိုစိတ်ဝင်စားမှုပိုလာတယ်လို့ကျွန်တော်တော့ဟိုကျွန်တော်နားလည်မှုပေါ့ကျွန်တော်တွေ့ကြုံကအဲ့လိုပြောခြင်းတယ်သို့တော်လည်းပဲခုနဟိုဘလောက်ထိစိတ်ဝင်စားသလဲဆိုတာကတော့ကျွန်တော်လည်းအသေးချာခံမှန်းကက်တယ်ရွေးကောက်ပွဲနေ့မှာလူဘလောက်တိ
မဲပေးတယ
်မဲပေးတယ်အဲ့ဒီပုံမှန်မူတည်မဲ့ထင်ပါတယ
်မဲလာပေးတဲ့လူရေတွေများမယ်လို့ပြောမျောလဲ
ကျွန်တော်ထင်တယ်50အဲ40 40 50အဲ့လောက်ပဲလို့ကျွန်တော်တော့ထင်တယ်သို့တော်လည်းအဲ့ဒါကလည်းတကယ်တကဘာလုံးနဲ့ရှင်အဲ့ standard ကလည်းပဲနိုင်တဲ့ standard မဟုတ်ဘူး 40% လောက်ပါကျွန်တော်နားလည်မှုပေါ့နော
်ဦးရဲနေအောင်ဟောခုဒီမဲဆက်စည်းရုံးမှုတွေလုပ်တဲ့ချိန်မှာလူတို့ကဒီရွေးကောက်ပွဲပေါ်မှာစေဝင်သားမှုအခြေအနေကိုဘယ်လိုသုံးသပ်ပါလဲ
ကျွန်တော်တို့ဝိုင်းရအားပေးနေတဲ့တတိပုဂ္ဂလကိုယ်စားလှယ်ဝေတဲ့မကွေတိုင်းဒေသကြီးအမှတ်နှစ်ပေါ့တိုင်းဒေသကြီးအမှတ်နှစ်မဲဆန္ဒနယ်မှာစုစုပေါင်းကြီးရ88ရွာရှိတယ်။88ရွာကိုကျွန်တော်တို့ဒီမဲဆွယ်စီရင်ဆင်းတဲ့အခါမှာကြီးရွာအားလုံးလူလူမှာစိတ်ဝင်စားတုံ့ပြန်။မတချို့ရွာတွေဆိုလို့ရှိရင်သူစိုက်ရေးပြိုးရေးတခြားကိစ္စတွေရှိလို့အဲလူငယ်ပိုင်းလူလတ်ပိုင်းကအလုတ်သွားလုတ်နေရတော့ရွာမှာကြံခဲ့တဲ့မိန်းမတို့တက်ကြီးရွယ်ဦးတို့ကလာပြီးနားထောင်နေမိကွန်းမေးရဆိုတော့ဒီကြေးပါ88ရွာရဲ့အတွေ့အကြုံကိုခြုံပြီးကျွန်တော်တို့ကကြည့်မယ်ဆိုရင်လူတို့ဒီနိုင်ငံရေးကိုစိတ်မစားဘူး။ဘာလို့သူတို့နေစဉ်ဘဝနဲ့နိုင်ငံရေးနဲ့ဆက်ဆက်နေရဆိုတာကိုစကလုံးအားဖြင့်မပြောတတ်တော်လေမပြောတော်လေပဲသူတို့လက်တွေ့ဘဝအရာသိနေတဲ့အတွေ့လူတို့ဟာနိုင်ငံရေးလှုပ်ရှားမှုနိုင်ငံရေးဒီလိုမဲဆွယ်စည်းရုံးမှုတွေကိုစိတ်ဝင်စားရှိတယ်ဆိုတာတော့ကျွန်တော်တို့ကျင်းသေးပေါက်ပြောနိုင်တယ်အဲ့တော့ဒီပေါ်မှာအခြေခံပြောရရင်ပြည်သူလူထုဒီနိုင်ငံရေးပေါ်မှာစိတ်ကုံသွားတယ်လို့တော့ကျွန်တော်မယူဆဘူးသို့တော့လက်ရှိအနေအထားအပေါ်မှာအာသူတို့အားမလို့အားမရဖြစ်နေတာတွေတော့ရှိတယ်ဒါကတော့ဟိုလက်ရှိအစိုးရဟိုအစိုးရတခုတည်းအပေါ်တော့ကျွန်တော်အပြစ်မတင်ပါဘူးဘာလို့ဆိုတော့ကျွန်တော်တို့ဒီနှစ်ပေါင်း80ကျော်เนาะကျွန်တော်တို့အတိတ်သမိုင်းခါတီးရဲ့အတိတ်သမိုင်းကနေရုံထွက်ရတဲ့အတွက်ဒီလိုအနေထားမျိုးမှာတော့ကျွန်တော်တို့ကပြဿနာပေါင်းစုံရင်ဆိုင်ရတယ်เนาะပြည်သူလူထုအနေနဲ့အခက်အခဲပေါင်းစုံရင်ဆိုင်ရတယ်သို့တော့ကျွန်တော်ပြောနိုင်တာဒီပြည်သူလူထုဒီနိုင်ငံရေးကိုစိတ်ကုန်မသွားဘူး ဒီပြည်သူလူထုရဲ့စိတ်ဝင်စားမှုထောက်ခံမှုအင်အားသည်ကျွန်တော်တို့တိုင်းပြည်အတွက်တကယ့်အင်အားတရက်ဖြစ်မယ်လို့ကျွန်တော်တို့အနေနဲ့တော့ခိုင်ခိုင်မာမာယုံကြည်ပါတယ
်။ကြားဖြတ်ရွေးကောက်ပွဲနဲ့ပတ်သက်လို့လူပေါင်းတစ်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောနဲ့ပြည်သူပါတီဒုတိယခေါင်းဆောင်ဦးရဲနိုင်အောင်တို့နဲ့တွေ့ဆုံမြင်မြန်ခအပြည့်အစုံကိုအပတ်စဉ်စနေနေ့ TV မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါရဲ့ရှင်။